အခုရပိုင်းပြည်တွင်းမှာဒီပြောအများဆုံးသတင်းတစ်ပုဒ်ကတော့အရင်ဆေးအနာရှင်ခက်ကစစ်ထောက်လိုင်းရေးအကြီးအကဲဗိုလ်ချုပ်ကြီးဟောင်းခင်ညွန့်ကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတက်ကြီးစာပေပညာရှင်များကရုပ်ဝဲမှာတွားရောက်ဂါရဝပြုအခြားသောစက်ကြီးပညာရှင်တွေနဲ့ဓာတ်နုထားကြောခဲ့ခြင်းမှာဝေဖန်ထောက်ပြသူတွေဘက်ကတော့ပြည်သူလူထုရွေးကောက်လို့တက်လာတဲ့အစိုးရထိတ်တန့်ပုဂ္ဂိုလ်တယောက်လည်းဖြစ် NLD ခေါင်းဆောင်နေရာကိုလည်းရောက်နေပြီဖြစ်တဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအနေနဲ့အရင်ဆက်အနာရှင်ခက်ကအတိုက်ခံကြောင်းသားပြည်သူတွေကိုရဲရဲဆက်ဆက်ဖိနှိပ်ရမှာအဓိကတာဝန်ရှိသူတယောက်ဖြစ်တဲ့စစ်ထောက်လိုင်းရဲ့အကြီးအကဲဟောင်းတယောက်ကိုတွားပြီးဂါရဝမပြုတဲ့မကတော့အသင့်ဘူးလို့ဆိုကြပါတယ်ဝင်းကျုပ်ဦးဖြိုးမင်းသိန်းဘက်ကလည်းသူ့ရဲ့အပြုတ်မှုနဲ့ပတ်သက်ပြီးသူအမှားပြေမလုပ်ခဲ့ကြောင်းပြန်ဖြေရှင်းပါတယ်။ဦးဖြိုးမင်းသိန်းကနေဗိုလ်ချုပ်ကြီးဟောင်းဦးခင်ညွန့်ကိုတွားပြီးဂါရဝပြုတာကတော့တာဟာဘလို့အထိပယ်တက်ရောက်စေသလဲ။အဲ့လိုပြုတ်မှုဖို့လိုမလိုလေးလာစမ်းစစ်ကြည့်ကြရအောင်ပါ
။အခုပြဿနာကိုစမ်းစစ်ကြည့်ရင်အပိုင်းနှစ်ပိုင်းမြင်ရပါလိမ့်မယ်။တစ်ပိုင်းကတော့စစ်ထောင်လမ်းရဲ့အကြီးအကဲဟောင်းဦးခင်ညွန့်ကိုမြန်မာနိုင်ငံစာရေးဆရာအသင်းကနေကတော့ခံတက်ကြီးစာပေပညာရှင်အဖြစ်သတ်မှတ်ဖိတ်ကြားနေရပေးခဲ့တဲ့အပိုင်းနဲ့ဝင်းကြီးချုပ်ဦးဖြိုးမင်းသိန်းကသွားပြီးဂါရဝပြုတင်မတင်ဆိုတဲ့အပိုင်းဖြစ်ပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးမြန်မာနိုင်ငံစာရေးဆရာအသင်းတာဝန်ရှိသူတွေရှင်းလင်းချက်အရဦးခင်ညွန့်ဟာသူတို့အဖွဲ့စည်းမျဉ်းအရသတ်မှတ်ထားတဲ့လုံချင်းစာအုပ်တွေထုတ်ဝေထားတာရှိတဲ့စည်းမျဉ်းနဲ့လည်းညီညွတ်လို့ကတော့ခံစည်းရင်းသွင်းနေအဲ့လိုစည်းရင်းသွင်းတာကိုလည်းအဖွဲ့အတွင်းအစည်းအဝေးနဲ့အတည်ပြုပြီးလုပ်ခဲ့တာလို့ဆိုပါတယ်အခုလိုအသင်းတာဝန်ရှိသူတွေကိုယ်တိုင်စစ်ထောက်လမ်းရေးအကြီးအကဲဟောင်းကိုကြော့ခံစာပေပညာရှင်အဖြစ်အသေးချာသတ်မှတ်ခဲ့ပြီးပြီမို့အခြားသောလုံချင်းစာအုပ်တွေထုတ်ဝေထားကြတဲ့စစ်ဘိုလ်ချုပ်ဟောင်းတွေစစ်ထောက်လမ်းရေးဟောင်းတွေကိုရောကြော့ခံစာပေပညာရှင်တွေအဖြစ်သတ်မှတ်တော်မလားစသဖြင့်မိကွန်းတွေလည်းထုတ်เสียလို့တော့မှမဟုတ်ပါဘူးဒီအဖွဲ့ရဲ့လောက်ရက်ကိုအတိမတ်ပြုသူတွေထောက်ခံသူတွေအနေနဲ့အဖွဲ့ရဲဆက်ပါဝင်နိုင်ကြသလိုလက်မခံနိုင်သူတွေကတော့အဖွဲ့တွေကထွက်ခွာသွားကြမှာဖြစ်ပါတယ်အခုကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံစာရေးဆရာများအသင်းဂုံတိတ်ခါရှိမရှိကိစ္စကတော့ပြည်သူတွေနဲ့အချိန်ကပဲအဆုံးဖြတ်ပေးသွားမှာပါဒီထက်ပိုအရေးကြီးတာကရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအနေနဲ့ဦးခင်ညွန့်ကိုတွားပြီးဂါရဝပြုတင်မတင်ကိစ္စပါဒီကိစ္စနဲ့ပတ်သက်ရင်တော့ဝင်းကြီးချုပ်ဦးဖြိုးမင်းသိန်းကိုယ်တိုင်ဖြေရှင်းထားတဲ့စကားလုံးတွေနဲ့ပဲပြန်သုံးသပ်လို့ရပါတယ
်တကယ်တော့ဝင်းကြီးချုပ်ဦးဖြိုးမင်းသိန်းဟာဆေးအနာရှင်စနစ်ကိုတိုက်ဖြတ်လာတဲ့နောက်ထပ်ဆေးအနာရှင်စနစ်မြမမြေပေါ်မှာပြန်ပေါ်မလာအောင်ကြိုးစားနေတဲ့ NLD ပါတီရဲ့ခေါင်းဆောင်တယောက်ဖြစ်ပါတယ်နောက်တစ်ချက်ကတော့ပြည်သူလူထုရွေးကောက်တင်မြှောက်ထားတဲ့အစိုးရအဖွဲ့ရဲ့ခေါင်းဆောင်လည်းဖြစ်နေတာပါနောက်တစ်ခုကြီးဖို့လိုတာကစစ်ထောက်လိုင်းရဲ့အကြီးအကဲဟောင်းဝင်းကြီးချုပ်ဟောင်းဘူချုပ်ကြီးဟောင်းခင်ညွတ်ဟာဘလို့လူလို့သတ်မှတ်မလဲဆိုတဲ့ကိစ္စပါအားလုံးသိကြပြီးဖြစ်တဲ့အတိုင်းဥခင်ညွတ်ဟာအရင်ဆေးအနာရှင်ခက်ကနံပါတ်3စစ်ကောင်းဆောင်ဖြစ်ပါတယ်တခါတရံသူ့ကိုယ်သူတော်နိုင်ငံတော်ဆိုပြီးပြောဆိုရည်ညွှန်းလေးရှိသူပါ
အရာကြပြီးနောက်ပိုင်းအင်တာဗျူးတွေမှာသူဟာတက်မတော်သားတယောက်ဖြစ်တဲ့အတွက်အထက်အမြင့်ကိုနာခံရသူဖြစ်သူဟာအပြစ်ကင်းတဲ့တက်မတော်သားအဖြစ်ပုံဖော်နေသူဖြစ်ပါတယ်။ဒါပေမဲ့အဖြစ်မှန်တွေကိုတကယ်တမ်းပြန်ဆန်းစစ်ကြည့်လိုက်ရင်သူဟာအရင်ဆရာနာရှင်ခက်ကဆရာနာရှင်စနစ်ကိုစနစ်တကျအသေးချပုံဖော်ခဲ့သူတယောက်ဖြစ်တယ်ဆိုတာတွေ့ကြရမှာပါ။ဆရာနာရှင်စနစ်တပ်ဆိုးရှိဖို့အတွက်အတိုက်ခံတွေကိုရရဆက်ဆက်နှိပ်ကွပ်ခဲ့ပါတယ်သူဦးဆောင်တဲ့စစ်ထောက်လမ်းရေးရဲ့နှိပ်ကွပ်မှုကြောင့်အသက်သေဆုံးသွားရသူတွေဒုက္ခိတဘဝရောက်ရသူတွေဘဝပြတ်သွားရသူတွေမိတကွဲဖတာကွဲတားတကွဲမယားတကွဲဖြစ်သွားရသူတွေအချင်းထောင်ထဲမှာပဲနှစ်ပေါင်းများစွာဒုက္ခခံစားရင်းပိတ်ဆက်ခဲ့ရသူတွေအများအများပါပဲဆရာနာရှင်စနစ်ကိုအန်တုမဲ့သူတွေဆိုရင်ကျောင်းသူကျောင်းသားတွေဝန်ထမ်းတွေပြည်သူတွေအားလုံးဘယ်သူတွေကိုမဆိုရန်သူလို့သတ်မှတ်ချေမှုန်းခဲ့သူတယောက်ပါဆရာနာရှင်စနစ်ကိုကာကွယ်ဖို့အတွက်ပညာရေးစနစ်ကိုဖျက်ဆီးရမှာလေတက်တက်ကြွကြွဥဆောင်ခဲ့သူလို့ဆိုရင်လည်းမှားမပါဘူးအားလုံးကိုခြုံငုံသုံးသပ်ကြည့်ရင်ဆရာနာရှင်ခက်ကနံပါတ်3ကောင်းဆောင်စစ်ထောက်လမ်းရင်ရန်ဒီယာအကြီးအကဲတယောက်အနေနဲ့တိုင်းပြည်အဖက်ဖက်ကယူရင်းကြဆင်းသွားရမှုပြည်သူလူထုအားလုံးအကြောက်တရားလွှမ်းမိုးမှုအောက်မှာနေထိုင်ရမှုစတဲ့အခြေအနေရရက်အတွက်တာဝန်အရှိဆုံးသူတယောက်ထဲမှာပါဝင်ပါတယ်အဲ့လိုလူမျိုးနဲ့ပတ်သက်ပြီးအမျိုးသားပြန်လည်ရင်ကြားစီရည်အတွက်သူ့လုံရက်တွေအပေါ်နောက်ကျောင်းပြန်အရေးမယူဘူးလို့ပြောဆိုတာတွေးဆောင်တာလောက်ကတော့ဘာမှတိတ်အရေးမကြီးပါဘူးဒါပေမဲ့ NLD ခေါင်းဆောင်တယောက်ပြည်သူတင်းမြောက်ထားတဲ့အစိုးရဖွဲ့ဝင်ကြီးချုပ်တယောက်အနေနဲ့ဂါရဝပြုဖို့ကြော့ဖို့ဆိုရင်တော့နိုင်ငံရေးအရာအများကြီးစဉ်းစားဖို့လိုပါတယ်နမူနာအားဖြင့်ဂျပန်နိုင်ငံမှာစစ်အရာရှိဟောင်းတွေကိုမြှုပ်နှံထားတဲ့ ရာဇူကူနီစစ်တင်ကြိုင်းဆိုတာရှိပြီးဒုတိယကမ္ဘာစစ်နောက်ပိုင်းမဟာမိတ်စစ်ခုံရုံးတွေမှာတေဒံအပေးခံရတဲ့စစ်ဗိုလ်ချုပ်တွေကိုလည်းမြုပ်နှံထားပါတယ်။ဂျပန်နိုင်ငံကရွေးကောက်ခံပြီးတက်လာတဲ့ဝင်ကြီးချုပ်တချို့အဲ့ဒီစစ်တင်ကြိုင်းကိုသွားပြီးဂါရဝပြုတဲ့အခါဂျပန်ဖက်စစ်တွေရဲ့ဒဏ်ကိုရရဆက်ဆက်အလူးလဲခံခဲ့ရတဲ့တရုတ်ကိုရီးယားလိုနိုင်ငံတွေကအပြင်းထန်ကန့်ကွက်ကြပါတယ်။မြန်မာခေတ်ဂျပန်ဝန်ကြီးချုပ်ဟာဖက်စစ်တွေရဲ့ဒဏ်ခံရတဲ့နိုင်ငံကပြည်သူတွေကိုတောင်းပန်ဖို့ဝေးလို့စစ်ရာဇဝတ်ပြစ်မှုကျူးလွန်ခဲ့သူတွေကိုသွားဂါရဝပြုရင်သူတို့နိုင်ငံနဲ့ပြည်သူတွေကိုစော်ကားရရောက်တယ်ဆိုပြီးတမတ်ကြလို့ဖြစ်ပါတယ်။ဒီအတွက်နောက်ပိုင်းဂျပန်ဝန်ကြီးချုပ်တွေအဲ့ဒီရာဇကူနီစစ်တင်းချိုင်းသွားပြီးဂါရဝပြုဖို့ကိစ္စနိုင်ငံအချင်းချင်းဆက်ဆံရေးစီးပွားရေးစတဲ့အခြေအနေအားလုံးကိုချင့်တွက်ပြီးရှောင်ရှားကြလိမ့်ရှိပါတယ်
။ဒီကနေ့ချိန်ထိတမတော်ကဘာမှမှားတာမလုပ်ခဲ့ဘူး။သူလည်းဘာမှမှကျူးလွန်ထားတာမရှိဘူးလို့တတွင်တွင်ပြောဆိုနေတဲ့တိုင်းပြည်ကိုဆက်အနာရှင်စနစ်အောင်ဒုက္ခရောက်စေရမှာတာဝန်အကြီးကြီးရှိတဲ့ဥခင်ညွန့်လိုပုဂ္ဂိုလ်မျိုးကိုဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတွားပြီးဂါရဝပြုကြတော်တဲ့ကိစ္စပြည်သူလူထုကိုမထေမဲ့မြင်ပြုတဲ့အပြုအမူမျိုးဖြစ်ထင်မြင်ယူဆเสียရဖြစ်လာနိုင်ပါကြောင်းတင်ပြလိုက်ရပါတယ်။